ဟုတ်ကဲ့ပါသမရကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းခဲ့ပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အလုံးမှာသပိတ်မှောက်ဆန္ဒပြမှုတွေကျေပြန့်လာနေတာပါလုံခြုံရေးတပ်ဖွဲ့တွေကနေအင်အားသုံးနေနေခဲ့ပြီးနောက်ပိုင်းတိုင်းဒေသတွေမှာလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသိုးအောင်ဆက်လက်ဆန္ဒပြနေစေအခြေအနေမှာရှိနေတာပါကြရပြည်နယ်လွိုက်ကော်မြို့တွင်ဒီကနေ့ရက်ကွက်လိုက်ဆန္ဒပေါ်ထုတ်ရမှာလဲသပိတ်ဖြိုခွင်းခံရပြီးရာဘာချီနဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြလူငယ်တချို့စံရရရှိခဲ့တယ်လို့လွိုက်ကော်တပိတ်ကောင်းဆောင်သူကပြောပါတယ်
ကိုပေးကြတဲ့ကျွန်တော်တို့လည်းကရက်ကွက်လိုက်ပဲနည်းနည်းလောက်ခိုင်းထားတယ်ရက်ကွက်လိုက်နဲ့သူဟာသူတို့ထွက်ကြတယ်ပေါ့လေနော်ဒါပေမဲ့တချို့တော့ရက်ကွက်ဖြစ်မှာတော့ဖြူခွင်းမှုတော့နည်းနည်းရှိတယ်အမိုင်းလုံးဖြစ်မှာဖြူခွင်းခံရတယ်ချစ်ကဲဖြစ်မှာဖြူခွင်းခံရတယ်ချစ်ကဲဖြစ်မှာတော့သူနေရောက်တော့ဒရာပါတီနဲ့ချင်းငါချက်ချက်ချက်လောက်ထိတာတော့ရှိတယ်တပိတ်ဖြူခွင်းပြီးတော့ဒီလူစုတွေကတော့ပြန်ခွဲတယ်
ဆန္ဒပေါ်တော့ဖို့ရတာတဲ့နေရာတစ်ခုဖြစ်တဲ့ဒေါ်ဥခုမီးပွိုင်မှာလုံခြုံရေးတပ်ဖွဲ့တွေကကြိုတင်ရောက်ရှိပြီးချထားတဲ့အသားစီးနေရာတွေကိုဖယ်ရှားပစ်ခဲ့တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းပျောက်ကြားစနစ်နဲ့ရှောင်းလကင်ဆန္ဒပြမှုတွေရှိနေသလိုဖမ်းဆီးခံရမှုတွေရှိနေစေလို့မြစ်ကြီးနားတပိတ်ခေါင်းဆောင်သူကဆိုပါတယ်
အခုမရှိတော့ဒီမြစ်ကြီးနားမှာတော့ဒီတော့ဟိုပျောက်ကြားစနစ်နဲ့ပဲသွားနေတဲ့အနေအထားရှိတယ်လူငယ်တွေအုပ်စုလိုက်ပေါ့နော်အလုံးရက်ကွက်တွေမှာဒါတစ်နည်းနဲ့ခဏပြနေတာတွေတော့ရှိတယ်ပေါ့နော်ညပိုင်းဆိုတဲ့ညပိုင်းခက်တာတွေရှိတယ်ညဆိုလို့ရှိရင်ဒီပျောက်ကြားစနစ်နဲ့ဆက်တဲ့အခါမှာပထရအုပ်ချုပ်ရေးမှုတွေရဲ့တန်ကြားချက်အရာပေါ့နော်လူမျိုးတွေဖန်ခံရတာဒီအထိသွားတယ်ပေါ့နော်စီရန်ပိုဘက်မှာတော့နေရတော့ဖန်ခံရတယ်တို့လူငယ်တွေကပြောပြပါတယ်ရန်ပိုရက်ကွက်ပေါ့
ချင်းမြင့်နယ်မြို့နယ်တချို့မှာလည်းစီတန်းလှည့်လည်တာဆိုင်တပိတ်ပြုတ်လုံနေတာရှိတယ်လို့ခလုံးတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကဆိုပါတယ်
ချင်းပြည်နယ်မှာတော့မင်းတက်မှာတော့ဒီနေ့ညမစီရှိမှာသူထိုင်ပြီးတော့ပပိတ်လုံးကြတယ်ဟာခါဟာခါမှာတော့သူလမ်းလျှောက်ပြီးတော့သူဆန္ဒဆက်ပြတယ်လို့ပြောတယ်အလုံးကြီးတပ်ဖွဲ့တွေကတော့သူတို့အရေးယူမှုပါတယ်တော့မရှိဘူ
းချင်းပြည်နယ်မူဆယ်မြို့ဘက်မှာလည်းလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသိုးအောင်ဆက်လက်ဆန္ဒပြနေတယ်လို့သပိတ်ကောင်းဆောင်သူကဆိုပါတယ
်ဒီနေ့မူဆယ်ကကျွန်တော်တို့ရဲကွက်တွေထဲမှာလည်းပြီးတော့ပုံမှန်တရားနဲ့လည်းကျွန်တော်တို့ရှားနေကြတယ်လုံးနဲ့တိုင်းရိုက်ပြတ်တယ်မတူဘူးနော်တရားစစ်တွေကြောက
်မုံမြင်တဲ့ဘက်မှာတော့ဆန္ဒပြမှုကြိုးချရှိနေပြီးလုံခြုံရေးတပ်ဖွဲ့တွေကလုံခြုံရေးသိမ်းကျထားတယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၃ရက်နေ့ကစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်ကြီးကဲတွေလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးလာခဲ့ပါတယ်စစ်တပ်အာဏာသိမ်းမှုကိုမကျေနပ်လို့နိုင်ငံတော်ကသပိတ်မှောက်ဆန္ဒပြလာခဲ့သလိုလုံခြုံရေးတပ်ဖွဲ့တွေကနေသပိတ်ဖြိုခွင်းမှုကြောင့်တေးကြီးထိခိုက်တန်ရာရသူတွေနဲ့အဖမ်းခံရသူတွေများပြားလာနေပါတယ်ခင်ဗျာ